Hezbollah ပျောက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အနေနဲ့လေဗနွန်တောင်ပိုင်းမှာရှိတဲ့နေရာခုနှစ်ခုကို Israel ဘက်ကလေကြောင်းကရောအမြောက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကဒီကနေ့ပဲပြောပါတယ်။ Israel ထိန်းချုပ်ရာဂိုလန်ကုန်းမြစ်ကကလင်းငယ်12ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုအပြီးရက်ပိုင်းအကြာမှာပဲအခုလိုနေဆက်ဖြစ်ကျော်တိုက်ခိုက်မှုဖြစ်လာတာပါ။ Israel နဲ့ Hezbollah တွေကြားထိတိုက်တွေ့မှုဟာဂါဇာကမ်းမြောင်ဒေသရှိ Israel Hamas စစ်ပွဲနဲ့အတူပုံမကျေပြန့်လာမှာကိုနိုင်ငံတကာကစိုးရိမ်မှုတွေရှိနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအစ္စရေးမြောက်ပိုင်းနေဆက်ကအခြေအနေတွေကပိုပြီးဆိုးဝါးလာနိုင်တဲ့အတွက်စိုးရိမ်မှုတွေရှိပါတယ်လို့ဖိလစ်ပိုင်နိုင်ငံခီးစဉ်တွေမှာပြောသွားပါတယ်။အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကတော့လူအသေးပြောက်များခဲ့တဲ့ဒုံးကျည်နဲ့တိုက်ခိုက်မှုတွေကိုပြင်းထန်စွာတုံ့ပြန်မယ်လို့ဂရုပြုခဲ့ပြီးအဲ့ဒီတိုက်ခိုက်မှုအတွက် Hezbollah တွေကတာဝန်ရှိတယ်လို့လည်းထပ်ပြီးဆွဆွဲထားပါတယ်။တေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့အတိုင်းဝိုင်းတွေကတော့နက်တန်ယာဟုကနိုင်ငံရေးအကျိုးအမြတ်အတွက်အခြေအနေတွေကိုအသုံးချနေတယ်လို့ပြောပါတယ်။ Israel နဲ့ Hezbollah တို့ဟာဂါဇာမှာစစ်ပွဲစတင်ကလေးကနေဆက်ချက်ကျော်တိုက်ခိုက်မှုတွေလုပ်ခဲ့ကြတာပါ။အင်ဂျူရာမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကလည်းအမေရိကန်ပြည်ထောင်စုအနေနဲ့ပုံမကျေပြန့်တဲ့စစ်ပွဲတွေဖြစ်လာမှာကိုရှောင်ရှားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောထားပါတယ်ရှင်။